ကိုဗစ် -19 ရောဂါပြန့်ပွားမှုတားဆီးကာကွယ်ရေးအတွက်တိုင်းနယ်ပြည်နယ်အလိုက်ဒေသတွေမှာအရေးယူဆောင်ရွက်မှုတွေတိုးလှုပ်လာတဲ့အကြောင်းပြောပြပေးပါမယ်။ရန်ကုန်တိုင်းအတွင်းမှာကိုဗစ် -19 ရောဂါဖြစ်ပွားစေတဲ့လူစုလူဝေးပြုလုပ်ဆောင်ရွက်ခဲ့တဲ့အတွက်ဆိုပြီးခရီးယံတရားဟောဆရာချုံနဲ့လူစုလူဝေးလှုပ်ဆောင်သူတွေကိုတိုင်းအစိုးရကနေအမှုဖွင့်အရေးယူထားပါတယ်။တိုင်းနယ်ပြည်နယ်အသီးသီးမှာလည်းဒီရောဂါမကူးဆက်နိုင်ဖို့အတွက်သက်ဆိုင်ရာတိုင်းနယ်ပြည်နယ်အလိုက်ကန့်သတ်အရေးယူမှုတွေတိုးလှုပ်လာတာဖြစ်ပါတယ်။ကိုရိုနာပိုးကူးဆက်ပြန့်ပွားမှုကိုကာကွယ်ထိန်းချုပ်ဖို့အတွက်လူစုလူဝေးပြုလုပ်တာကိုကန့်သတ်ထားပေမဲ့လိုက်နာမှုမရှိခဲ့တာမို့ဆော်ဒေးဗစ်လာနဲ့ဥဝေထွန်နဝရဒေသန်သွင်းတို့ကိုမယန်းကုန်းမြို့မှာရဲစခန်းစောကွယ်ဝါတင်းအောင်ဆရာနဲ့အမှုတော်ဆောင်စောရီဂရန်ဒီတို့ကိုအင်းစိန်မြို့မှာရဲစခန်းတို့ကနေတဘောမဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေလိုနဲ့အမှုဖွင့်ထားတယ်လို့ရန်ကုန်တိုင်းအစိုးရအဖွဲ့လူမျိုးရေးဝန်ကြီးဦးနိုင်ငံလင်းကပြောပါတယ
်အဓိကတော့လူစုလူဝေးပေါ့နော်လူစုလူဝေးမလိုက်လာပဲနဲ့လူစုလူဝေးပြုလုပ်တယ်ဆိုလို့ရှိရင်ဒီမှာကျွန်တော်တို့ positive တွေတွေ့တဲ့ခါကျရင်အကုန်လုံးခက်ခဲဖြစ်ကုန်အကုန်လုံးဆုလက်ပြုံးလိုက်ဖြစ်ကုန်အဲ့လိုမဖြစ်အောင်ဆိုပြီးဟန်တားတဲ့နေနဲ့ကျွန်တော်တို့ကရည်ယူဆောင်မှုတွေလုပ်မှာဖြစ်ပါတယ်ဒီတဘောဘေးအန္တရာယ်ဆိုင်စီမံခန့်ခွဲမှုဥပဒေလိုရည်ယူတယ်ဆိုတာကျွန်တော်တို့ဒီဒီန္ဒရာယူတယ်မတူဒီန္ဒရာယူတယ်ကျွန်တော်လော့ဒေါင်းဆိုပြီးတော့ကျွန်တော်တို့ကဟို188တို့ဘာလို့144တို့ထုတ်လိုက်ပြီးတော့မှယူတာပေါ့နော်ကျွန်တော်ပြောနေတဲ့အကြံကြတော့လူများကိုထိခိုက်တဲ့ကိစ္စတွေဒါဟိုအခုလိုမျိုးကိုဗစ်လိုမျိုးကိစ္စမျိုးတွေမှာဒါထုတ်ပြန်လာတဲ့ထုတ်ပြန်ချက်တွေကိုမလိုက်နာလို့အရေးယူတာပေါ့
ကိုဗစ် -19 ရောဂါတားဆီးကာကွယ်ရေးအတွက်ရန်ကုန်တိုင်းအပါဝင်တိုင်းနယ်ပြည်နယ်တွေမှာဒေသအစိုးရအသီးသီးဟာပြီးခဲ့တဲ့လကုန်နဲ့ဒီလဆန်းတွေမှာပြည်မှုဆိုင်ရာကျင့်သုံးဥပဒေပုံမှန်144ပုံမှန်188ဆိုတဲ့ဒေသန္တရအမိန့်တွေနဲ့တားမြစ်အမိန့်တွေထုတ်ထားပါတယ်။အဲ့ဒီထဲမှာတကြံကာလပွဲတော်တွေမလုပ်ဖို့အပြင်လူစုလူဝေးနဲ့လှုပ်ဆောင်တာမှန်သမျှကိုကန့်သတ်တားမြစ်ထားတာပါ။လက်ရှိအရေးယူလိုက်တဲ့သဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25အရာပြစ်မှုထင်ရှားတယ်ဆိုရင်ထောင်ဒဏ်3နှစ်ထက်မပိုတဲ့ပြစ်ဒဏ်နဲ့ပုံမှန်30ကာရပြစ်မှုထင်ရှားတယ်ဆိုရင်တစ်နှစ်ထက်မပိုတဲ့ထောင်ဒဏ်ပြစ်ဒဏ်သို့မဟုတ်ငွေဒဏ်ပြစ်ဒဏ်သို့မဟုတ်ဒဏ်နဲ့ရဲစလုံးကိုချမှတ်နိုင်တယ်လို့ဥပဒေမှာအတိအလင်းဖော်ပြထားပါတယ်လက်ရှိမှာတိုင်းနယ်ပြည်နယ်လိုက်ကိုဗစ် -19 ရောဂါကာကွယ်ထိန်းချုပ်ရေးအတွက်သက်ဆိုင်ရာပြည်နယ်နဲ့တိုင်းအလိုက်ကန့်သတ်မှုတွေနဲ့တားဆီးတာတွေလုပ်နေတာလို့ရှိလာမှာရန်ကုန်နဲ့နီးကပ်တဲ့ပဲခူးတိုင်းဒေသကြီးမှာတော့ရန်ကုန်ဘက်ကလာတဲ့ကားတွေလူဝင်ထွက်တွေနဲ့ပတ်သက်လို့ကန့်သတ်မှုအချို့လုပ်ဖို့ပြင်ဆင်နေတယ်လို့ပဲခူးတိုင်းဒေသကြီးစီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဦးမြင့်ရွှေက VOA ကိုပြောပါတယ်
။ပဲခူးကရန်ကုန်နဲ့အရင်ကြီးတို့သွားလာစုစုဆက်ဆက်လာတယ်ဗျာ။များတဲ့ခါကျတော့အဲ့ဒီပါကျွန်တော်ကဝင်တဲ့ဝင်လာတော့ထွက်လာတဲ့ဒီနေပေါ်ဒီလိုမျိုးမလို့ရင်းတွေကတော့ကြီးရဖို့လိုတယ်ဒီလိုအဲ့ဒါဒီတော့အဲ့ကတော့ပို့တော့သူအစိုးရပေါ်တော့တိုက်တော်ထားပါ
ဒီပင်အစိုးရရုံးဆက်ရနေပြီးတော့မှလည်းအဝင်ထွက်ဂိတ်တွေအလုံးမှာကျန်းမာရေးစစ်ဆေးတာတွေလုပ်ဖို့ပြင်ဆင်နေပါတယ်စကိုင်းတိုင်းဒေသကြီးမှာတော့ကိုရိုနာပိုးကူးစက်ပြန့်ပွားမှုကာကွယ်ထိန်းချုပ်ဖို့ဧပြီ13ရက်နေ့ကစလို့တိုင်းအစိုးရကညမထွက်ရအမိန့်ထုတ်ပြန်ထားပါတယ်ဒါကကိုဗစ်ရောဂါမပြန့်ပွားနိုင်အောင်လှုပ်ဆောင်တာဖြစ်တယ်လို့နောက်ဆက်တွဲပြဿနာတွေမရှိအောင်ရည်ရွယ်လှုပ်ဆောင်တာလည်းဖြစ်တယ်လို့စကိုင်းတိုင်းလွတ်တော်ကိုယ်စားလှယ်ဦးမိုးကျော်သူကပြောပါတယ်မြို့ဝင်မြို
့ရှိချင်းနေကကျွန်တော်တို့ကဒီချင်းနိုင်ရနေပြီးတော့မှညပိုင်းမနေ့ပိုင်းပေါ့နော်၄နာရီလောက်အတွင်းကိုမထည့်ရဘူးဆိုတဲ့ရည်ရွယ်ချက်ကဒီဒုတိယသမားတွေကိုအဓိကကြည့်ရတာ။ကိုဗစ် -19 အတွက်ရည်ရွယ်ပြီးလုပ်ရလဲမှန်တယ်။ဒါပေမဲ့ဒါကဆက်ဆက်နေတယ်ဗျ။အဲတော့အချောင်းချောင်းကြောင့်ဒီကိုဗစ် -19 ကိုပဲဟိုအသုံးချပြီးတော့မှဒါဘက်ကလည်းဒီဒုတိယလုံခြုံရေးလွတ်လာနိုင်တယ
်။မျိုးဝင်မျိုးထွက်တွေမှာစစ်ဆေးမယ်။တခြားဒေသကနေဝင်ရောက်လာရင်မေးမြန်းပြီးနေရက်လိပ်စာတောင်းယူမယ်လို့သကိုင်းတိုင်းအစိုးရကပြောဆိုထားပါတယ်။တိုင်းတွင်းက14ရက်စောင့်ကြည့်စခန်းမှာနေထိုင်သူအချို့စီကံမလိုက်လာလို့ထောင်ချအရေးယူခဲ့တာတွေလည်းရှိရဲလို့သူကပြောပါတယ်။တိုင်းဆိုရရဲ့ထုတ်ပြန်ချက်တွေကိုမလိုက်နာဘူးဆိုရင်တဘာဝဘေးရန်တွေဆိုင်ရာဥပဒေတွေနဲ့အရေးယူသွားမှာဖြစ်တယ်လို့စကိုင်းတိုင်းလုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးကလည်းပြောဆိုထားပါတယ်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းကိုပေးပို့ထားတာဖြစ်ပါတယ်။